ဆိုမာလီနိုင်ငံမြို့တော်မိုဂါဒီရှုမှာအသေးခံဘုံခွဲသူတအုပ်လက်ချက်ကြောင့်အစိုးရပြောခွင့်ရသူလည်းဖြစ်သတင်းတောက်ဟောင်းလည်းဖြစ်တဲ့မိုဟာမက်အီဘရာဟမ်မိုလင်တန်ရာရခဲ့ပါတယ်။မြို့ထဲမှာရပ်ထားတဲ့မိုလင်ရဲ့ကားစီကိုအသေးခံဘုံခွဲသမားပြေးသွားပြီးသူ့ရဲ့ဝစ်စကုန်မှာဝစ်ထားတဲ့ဖောက်ခွဲရေးပစ္စည်းခလုတ်ကိုနှိပ်ပြီးဖောက်ခွဲခဲ့ကြောင်းမျက်မြင်သက်သေတွေက VOA ဆိုမာလီဌာနကိုပြောကြားခဲ့ပါတယ်။ဘုံချီစံတွေထိမှန်မှုကြောင့်မိုလင်ရဲ့လက်နဲ့ခြေထောက်မှာဒဏ်ရာတွေရခဲ့ပါတယ်။ဆိုမာလီစစ်သွေးကြအဖွဲ့ El Shabaab ကတော့ဒီတိုက်ခိုက်မှုအတွက်သူတို့လက်ချက်ဖြစ်ကြောင်းချက်ချင်းထုတ်ဖော်ပြောဆိုခဲ့ပါတယ်။သူဟာ BBC ဆိုမာလီဌာနကသတင်းတောက်ဟောင်းတအုပ်ဖြစ်တယ်လို့ဆိုမာလီသတင်းများတမကကိုဥဆောင်ခဲ့သူလည်းဖြစ်ပါတယ်။အခုလိုမိုလင်ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့လုပ်ရက်ဟာဆိုးရွားတဲ့အကြမ်းဖက်တိုက်ခိုက်မှုအဖြစ်ဆိုမာလီဝန်ကြီးချုပ်မိုဟာမက်ဟူစိန်ရိုဘောကရှုံချခဲ့ပြီးဒဏ်ရာတွေကနေအမြန်ဆုံးတတ်တာလာစေဖို့လဲဆူတောင်းကြောင်းဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။